မေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်တွေဖြစ်လာဖွယ်ရှိနေတဲ့ဒုသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တရားစီတွေ့ဆုံခဲ့ကြပြီးဂါဇာစစ်ပွဲနဲ့ပတ်သက်တဲ့မတူကွဲပြားတဲ့အမြင်တွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒုသမ္မတဟဲရစ်ကနေတန်ယာဟုနဲ့တွေ့ဆုံချိန်မှာဒီလိုအဖြစ်ဆိုးတွေကျုံနေရတာကိုလစ်လျူရှုကဘာမှမဖြစ်တယ်လို့ကြည့်မနေနိုင်လို့နှုတ်ဆက်နေမှာမဟုတ်ဘူးလို့ပြောပါတယ်။ဂျန်တာဘရီနီကတွေ့ဆုံမှုအပြီးမှာလည်းအစ္စရေးရဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ကိုထက်လောင်းထောက်ခံခဲ့ပေမဲ့ဂါဇာစစ်ပွဲရပ်ဖို့ကိုပြင်းပြင်းထန်ထန်တောင်းဆိုခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့နေတန်ယာဟုကိုဖလော်ရီဒါကအပန်းဖြေဆိုင်မှာတောက်ကြနေကလက်ခံတွေ့ဆုံခဲ့ပြီးဂါဇာအရေးအတိတ်ကဆွေးနွေးခဲ့ပါတယ်။သူသာအနိုင်ရခဲ့ရင်အားလုံးမြင်မြန်ဆက်ဆက်အဆုံးသတ်နိုင်မှာဖြစ်ပြီးအနိုင်မရခဲ့ရင်တော့အရှိလေပိုင်းမှာစစ်ပွဲကြီးတွေကြုံရမှာဖြစ်ကတတိယကမ္ဘာစစ်ထိဖြစ်နိုင်တယ်လို့ထရန့်ကပြောပါတယ်။ဒီပြောဆိုချက်အတွက်အထောက်အထားတစုံတရာတော့သူကချမပြပါဘူး။ဒါပေမဲ့သမရယာရူ UK တုန်းကအာရပ်အင်ဒီဂျင်နိုင်ငံတချို့နဲ့အစ္စရေးရဲ့တန်တမာဆက်ဆံရေးကိုပုံမှန်ပြန်ဖြစ်လာစေဖို့သဘောတူညီချက်တွေကြားကဆက်ဆက်ပေးခဲ့တာနဲ့ဂိုလန်ကုန်းမြစ်ကိုအစ္စရေးကသိမ်းပိုက်ခဲ့တာပေါ့အသိမှတ်ပြုပေးခဲ့တာပါဝင်အစ္စရေးပေါ်ထောက်ခံတဲ့မူဝါဒတွေကိုထရန့်ကမိပေါင်းထိုးတင်ပြခဲ့ပါတယ်လာမယ့်နိုဝင်ဘာသမရရွေးကောက်ပွဲမှာအနိုင်ရသူဘယ်သူပဲဖြစ်လာလားအမေရိကန်အစ္စရေးဆက်ဆံရေးမှာအပြောင်းလဲတွေရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ